ယူကရိန်းရှေ့ပိုင်းဒွန်ဘတ်စ်နဲ့တောင်ပိုင်းဒေသကခါချန်နဲ့မိုက်ကိုလိုက်ဖ်မြို့တွေကိုရုရှားတပ်ဖွဲ့တွေကအမြောက်တင်တဲ့အပြင်းထန်ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ယူကရိန်းစစ်တပ်ကပြောပါတယ်။ဒါအပြင်ဥရောပရဲ့အကြီးဆုံးနျူကလ িয়ার တာအပစ်စက်ရုံရှိရာဆာဖိုရီယာမြို့ရဲ့အရှိန်နဲ့တောင်ပိုင်းဒေသတွေကိုရုရှားတို့ကလေကြောင်းနဲ့တင့်ကားတွေနဲ့တိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။ဒီဆာဖိုရီယာနျူကလ িয়ার တာအပစ်စက်ရုံနေပြီးခဲ့တဲ့သတင်းပတ်ကစလို့ဒီမှာမှုတွေဖြစ်ပေါ်နေတာမှာနှစ်ဖက်စလုံးကဒီစစ်ရုံကိုပြစ်ခတ်တိုက်ခတ်နေကြောင်းအပြန်အလှန်ဆွဆွဲပြောဆိုကြပါတယ်။ယူကရိန်းကိုကျူးကျော်တိုက်ခတ်ပြီးမကြခင်မလအတွင်းမှာပဲဒီစစ်ရုံကိုရုရှားတို့ကသိမ်းပိုက်ခဲ့တာဖြစ်ပါတယ်။စစ်ရုံအနီးပြီးခဲ့တဲ့ဒနေပတ်ကဆလိုဒုံးကျည်တွေနဲ့ပြစ်ခတ်တိုက်ခတ်မှုတွေဖြစ်နေတာကြောင့်စစ်ရုံရဲ့ဘေးကင်းလုံခြုံမှုကိုချင်းချောက်လာနေတယ်လို့စစ်ရုံကိုလက်ပတ်နေသူတွေကပြောပါတယ်။တိုက်ခတ်မှုတွေရပ်ဆိုင်းပြီးစစ်ဆေးမှုတွေပြုလုပ်ခွင့်မပေးရင်နျူကလ িয়ার ဘေးဒုက္ခကြီးနဲ့ရင်ဆိုင်ရခြင်းရှိတယ်လို့ IAEA နိုင်ငံတကာအနုမြူစွန့်အေဂျင်စီကလည်းပြောပါတယ်ယူကရိန်းသမ္မတဗလိုဒမီဇယ်လင်စကီကတော့သမ္မတဗလာဒီမီပူတင်ဖေဖော်ဝါရီလမှာစတင်ခဲ့တဲ့ဒီကျူးကျော်စစ်ကိုရုရှားပြည်သူတွေအနေနဲ့စတင်ကြဖို့တင်းငွေတွေနေ့ကပြောကြားတဲ့နေ့စဉ်မင်းငွန်းထဲမှာထပ်သွင်းပြောကြားခဲ့ပါတယ်တိတ်ဆိတ်နေကြတဲ့ရုရှားနိုင်ငံသားတွေဟာစစ်ပွဲကိုထောက်ခံသူတွေဖြစ်တယ်လို့လည်းသူကပြောပါတယ်